ကမ္ဘာတစ်လွှားဒုက္ခသည်ပြဿနာပုံမှုနဲ့ဆိုင်လာနေပြီးတော့နေရက်ဆွန့်ခွာရမှုအခြေအနေဟာအမြင့်ဆုံးအနေအထားကိုရောက်လာနေပြီလို့ကုလသမဂ္ဂကပြောပါတယ်။ရာသီဥတုအခြေအနေကြောင့်လူတွေနေရက်ဆွန့်ခွာရတယ်လို့ပဋိပက္ခတွေနှိမ့်ကွညှဉ်းပန်းမှုတွေကြောင့်လည်းနေရက်ဆွန့်ရသူအရေအတွက်ဟာဆက်လက်များပြားလာပွဲရှိနေတယ်လို့လည်းဆိုပါတယ်။ဒီလိုအခြေအနေမှာဒုက္ခသည်တွေခိုလုံခွင့်တောင်းခံသူတွေကိုဖွံ့ဖြိုးတဲ့နိုင်ငံတွေကမျက်နှာလွှဲပစ်ပယ်ကြတဲ့အတွက်ပြဿနာပိုဆိုးလာမှာကိုဒုက္ခသည်အရေးဆောင်ရွက်သူတွေကစိုးရိမ်နေကြပါတယ်။ဒီကြောင် VOA သတင်းတော့အာဒီတာဒူနယ်လာရီပေးသတင်းပေးပို့ထားတာကိုကိုဇော်ဝင်းလိုင်ကပြောပြပေးပါရှင်
။2019ခုနှစ်အတွင်းမိမိတို့တိုင်းပြည်အသီးသီးမှာပဋိပက္ခတွေနဲ့ဖိနှိပ်ချုပ်ချယ်မှုတွေဆက်လက်ဖြစ်ပေါ်ခဲ့တာတွေကကိုအရဒေတာတိုင်းပြည်ကိုဆွန့်ခွာပြီးတိုင်းနှမကိုထွက်ပြေးစေဖို့ဖိအားပေးရာရောက်ခဲ့တာကြောင့်ကမ္ဘာတဝန်းမကြုံဘူးတဲ့အတိုင်းအတာနဲ့ဒုက္ခသည်ပဋိပက္ခဟာကြီးထွားလာခဲ့တယ်လို့ UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကပြောခွင့်ရဂျုံအာဂဒီနီဝီလျံစ်ကပြောပါတယ်
The number of total displaced people is over 70 million. Of that, about 25 million are refugees. And we have
Nia Sunkhwa du yi twet tan 80 jaw shi bi lo ai de ga 25 tan ha dukkha de ri phit par de. Syria ne Venezuela ro ma che ni ga po pi lo so wa la de twet a yi twet po mya la da twet ya par de.
Mi kin nai ngan go pyan ja bo a che ni ma pe de da jaw 2019 khu ne twin tha nei go pyan nai ne dukkha de a yi twet ne ni ga de lo le John R. Gedini Williams ka pyo par de.အရင်နှစ်တွေတုန်းကလိုပဲ2019ခုနှစ်အတွင်းမှာလည်းအရေးအတွက်အများဆုံးဒုက္ခသည်တွေဟာဆီးရီးယားနိုင်ငံသားအာဖဂန်တောင်ဆူဒန်ရိုဟင်ဂျာနဲ့ဆိုမာလီလူမျိုးတွေဖြစ်တယ်လို့ဆိုပါတယ်ဥတုရာသီပြောင်းလဲမှုကလူတွေတနေရာကနေတနေရာကိုရွှေ့ပြောင်းရတဲ့အဓိကအကြောင်းရင်းဖြစ်လာမယ်လို့ကျွမ်းကျင်သူတွေကထောက်ပြပြောဆိုနေကြတာပါတဘာဝဘေးအန္တရာယ်ကြောင့်လူတွေအဆုလက်အပြုံလိုက်အိုးအိမ်ဆွန့်ခွာထွက်ပြေးရတဲ့အခြေအနေတွေကိုတောင်ဆူဒန်နဲ့ဆိုမာလီယာနိုင်ငံတွေမှာတွေ့နေရပြီးဖြစ်တယ်လို့John R. Gedini Williams ကပြောပါတယ
် Not only because people are forced to leave because they can't earn a livelihood or farm their land.
အဲ့မွေးဝမ်းကြောင်းမှုခက်ခဲလို့ထူးရဲဆိုင်ပြုံးမှုမလုပ်နိုင်လို့ဒါမကရေရှားပါတဲ့ဒေသတွေမှာစစ်တပ်အဖွဲ့အစည်းတွေလက်နက်ကင်တွေကလူမှုကိုထိန်းချုပ်ဖို့အတွက်ရေအရင်အမြစ်ကိုလက်နက်တပ်ဖွဲ့အသုံးချတဲ့အတွက်လည်းလူတွေဟာနေရက်ကိုစွန့်ခွာကြရတာပါ
ဒီတော့တွင်အစင်လာအဖျင်ဒုက္ခသည်တွေကိုလက်ခံလေးရှိတဲ့နိုင်ငံတွေနဲ့ဒုက္ခသည်တွေအကြပဋိပက္ခတွေဖြစ်ပေါ်နေတာကိုလူခွင့်ရေးအဖွဲ့တွေကထောက်ပြကြပါတယ်။ဖွံ့ဖြိုးပြီးနိုင်ငံတွေကဒုက္ခသည်တွေကိုအာရမနေရပြန်ပို့မှုအရှိန်မြင့်လာတဲ့ကိစ္စကို HRW လူခွင့်ရေးစောင့်ကြည့်အဖွဲ့ကဒုက္ခသည်များအခွင့်အရေးဆိုင်ရာတာဝန်ခံ Bill Frelick ကထောက်ပြပါတယ
်။ It's a lack of direct support through financial support and resettlement. It's also the example.
ဝိကျေးထောက်ပံ့တဲ့ပြန်လည်နေရာချထားရေးတရရဲ့အထောက်ပံ့တွေမရှိပါဘူး။ဥရောပသမဂ္ဂ၊အမေရိကန်ပြည်ထောင်စု၊ဩစတြေးလျနဲ့ချမ်းသာတဲ့နိုင်ငံအများအပြားကဒုက္ခသည်တွေကိုလက်ခံဖို့ငြင်းဆန်နေကြရဲဆိုတာနမူနာပြသလိုက်တာလည်းဖြစ်ပါတယ
်။ဥရောပသမဂ္ဂနဲ့တခြားဖွံ့ဖြိုးပြီးနိုင်ငံအတော်များများကလည်းဒုက္ခသည်တွေခိုးလုံလျှောက်ထားသူတွေကိုဟန်တားနိုင်မဲ့မူဝါဒတွေချမှတ်လုပ်ဆောင်လာနေကြပါတယ်။အဲ့ဒီလို policy တွေကြောင့်ဒုက္ခသည်တွေအလုံးရင်းနဲ့ဝင်ရောက်လာနေတဲ့အခြေအနေတွေကိုလက်ရှိရင်ဆိုင်ဖြေရှင်းနေရတဲ့တူရကီလိုနိုင်ငံမျိုးကသူတို့နိုင်ငံရဲ့ဒုက္ခသည်တွေဝင်မလာဖို့ဟန်တားမှုတွေလှုပ်ဆောင်လာနေကြောင်းလဲ Bill Frelick ကပြောပါတယ်။အဲ့ဒီလိုလှုပ်ဆောင်မှုတွေဖြစ်ပေါ်နေတာကို UNHCR အဖွဲ့က John R. Gedini Williams ကလည်းထောက်ခံပါတယ
်။ I think there definitely is a very difficult climate right now for refugees.
အခုချိန်ဟာဒုက္ခသည်တွေအတွက်တကယ်ကိုခက်ခဲတဲ့အခြေအနေလို့ထင်ပါတယ်။ဒုက္ခသည်တွေကိုလက်မခံခြင်းနဲ့ခါခါတီးတီးအပြောအဆိုတွေကိုကြားနေမြင်နေရပါတယ်။
ကိုယ်နိုင်ငံသားတွေကိုဦးစားပေးအကာအကွယ်ပေးရမယ်လို့အစိုးရတွေကပြောဆိုနေတာကြောင့်လူမျိုးရေးနိုင်ငံခြားမုန်တီးရေးနဲ့အစ္စလမ်ဘာသာကိုးကွယ်သူတွေကိုမုန်တီးရေးစတဲ့ကိစ္စတွေကိုနိုင်ငံရေးအရာရင်ဆိုင်ဖြေရှင်းမှုပြက်ကွက်နေတယ်လို့ Bill Frelick ကမြင်ပါတယ်။အဲ့ဒါရဲ့ရလကတော့အရေးပေါ်အကူအညီလိုအပ်နေတဲ့သူတွေကိုအကူအညီပေးတာတွေတဖြည်းဖြည်းရော့ကျလာနေတယ်လို့သူကပြောပါတယ
်။ The right to flee, the right to seek asylum is essentially the last human right.
နေရဆွန့်ခွာပိုင်ခွင့်ခလုံးမှုရပိုင်ခွင့်တို့ဟာလူသားတွေရဲ့နောက်ဆုံးရပိုင်ခွင့်တွေဖြစ်ပါတယ်။တခြားအရာတွေအားလုံးဆုံးရှုံးပြီးမျိုးတုံးတက်ဖြတ်ခံရတော့မယ့်အချိန်၊တည်မလားရှင်မလားဆိုတာတော့မသေးချာဖြစ်လာတဲ့အချိန်တွေမှာဒီအခွင့်အရေးတွေလိုအပ်ပါတယ်
။ဒုက္ခသည်တွေကိုကူညီပံ့ပိုးပေးကြဖို့စီးပွားရေးလုပ်ငန်းရှင်တွေနဲ့နိုင်ငံတကာအဖွဲ့စီးပေါင်း980တို့ကဒီဇင်ဘာလလယ်မှာယူနိစီယာကဦးဆောင်ကျင်းပခဲ့တဲ့ဒုက္ခသည်များဆိုင်ရာညီလာခံမှာဆုံးဖြတ်ခဲ့ကြတာနဲ့2019ခုနှစ်ကိုအဆုံးသတ်ခဲ့ပါတယ်။အခုအညီပေးမယ်ဆိုတဲ့အဲ့ဒီဂရီကဝတ်တွေဟာအပြစ်သက်မကြောက်တင်ထားတာမျိုးမဟုတ်ပေမဲ့လည်းအဲ့ဒီလိုဂရီပြုတ်လိုက်ခြင်းကဒုက္ခသည်တွေကိုနိုင်ငံတကာကအခုအညီပေးဖို့အတွက်မျှော်လင့်ချက်အသစ်တွေပြန်ပေးရရောက်စေတယ်လို့ UNHCR ကမျှော်လင့်နေပါတယ်ခင်ဗျ။